နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ကနေဝင်ရောက်ယှဉ်ပြိုင်မဲ့သမ္မတ Donald Trump ရော Democratic Party ကပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်း Joe Biden ကပါသူတို့မဲဆွယ်မှုကို American ပြည်ထောင်စုနောက်ဖက်ချမ်းဒေသတကြောကမကြုံစဘူးအောင်ပျက်စီးမှုများတဲ့ Tommy လောင်ကျွမ်းမှုအတွက်ဥတီပြီးပြောဆိုလာကြပါတယ်။ဒီနောက်ဖက်ချမ်းက Tommy ဒဏ်ခံနေရတဲ့ California, Oregon နဲ့ Washington ပြည်နယ်တွေဟာ Democratic Party ကိုထောက်ခံမှုများတဲ့ပြည်နယ်တွေဖြစ်ပြီးဒီတော်မီနဲ့ပတ်သက်ပြီးတိတ်ပြောဆိုတာမတွေ့ရတဲ့သမ္မတထရမ့်ကအခုကယ်လီဖိုးနီးယားပြည်နယ်ကိုသွားရောက်နေပါတယ်။အဲဒီမှာသမ္မတကိုဝေဖန်လို့ရှိတဲ့ဒီမိုကရက်တစ်ပါတီဝင်ပြည်နယ်အုပ်ချုပ်ရေးမှူးဂေဗန်နျူဆမ်ကပြည်နယ်ရင်းလောင်ကျွမ်းနေတဲ့တော်မီတွေနဲ့ပတ်သက်ပြီးရှင်းလင်းတင်ပြမှာဖြစ်ပါတယ်။သမ္မတထရမ့်ဟာဆက်ခရမန်တိုနားကမက်ကလလန်သဘာဝဥယျာဉ်ရှိရာကိုလည်းသွားရောက်မှာဖြစ်ပါတယ်။မြေကျဝင်းအဖြစ်ဟက်တာတစ်သန်းကျော်ပျက်စီးခဲ့ရပြီးလူပေါင်း35ဦးနဲ့မနည်းတိတ်ဆုံးခဲ့ရတဲ့အဲ့ဒီဒေသမှာဒေသခံတွေနဲ့ရောအစိုးရတာဝန်ရှိသူတွေနဲ့ပါဆွေးနွေးဖို့ရှိပါတယ်။တော်မီဂျန်အပြင်းထန်ခံစားနေရတဲ့ကယ်လီဖိုးနီးယားပြည်နယ်သားတွေကသူ့ကိုထောက်ခံမှုတိတ်မပေးကြပေမဲ့မိခင်တင့်သူတွေပေါ်မှာစာနာမှုနဲ့အတူပြည်နယ်တွေအတွက်မိငိမ့်တက်ဖို့ဘိုးအစိုးရအကူအညီတွေတူချပေးခဲ့ကြောင်းပြောကြားဖို့ရှိပါတယ်။တစ်ချိန်တည်းမှာပဲလူအုပ်ကြီးကြီးမားမားနဲ့မဲဆွယ်ပွဲမလုပ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့သူ့ရဲ့ဒလဝဲပြည်နယ်မှာပဲရှိနေပြီးသမ္မတထရမ့်ဟာတော်မီလောင်ကျွမ်းမှုဖြစ်စေတဲ့ရာသီဥတုဖောက်ပြန်မှုတွေတိုးလာတာကိုလှည့်လျူရှုထားကြောင်းနဲ့ဗဟုအစိုးရကလည်းအခုကြီးလုံလောက်အောင်မပေးကြောင်းဆွဆွဲဝေဖန်မဲ့မိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။